ကဲ့ဒေါက်တာဇေယျသက်ခင်ဗျာကျွန်တော်တို့ခုမြန်မာနိုင်ငံမှာဒီကိုဗစ်ကာကွယ်ဆေးတွေအဓိကထားပြီးတော့ဟိုထိုးနေတယ်လို့ပေါ့နော်နိုင်ငံတကာမှာလည်းဒီကိုဗစ်ပိုးမျိုးကွဲသစ်တွေတွေ့ပြီးတော့ကာကွယ်ဆေးတွေကိုအဓိကထိုးနေရတဲ့အနေအထားမှာဆရာကြီးဒီနိုင်ငံတကာအတွေ့အကြုံတွေကမြန်မာပြည်အတွက်ဘလို့အကြံပေးမလဲဆိုတော့ဒီနေ့ဆွေးနွေးမှာမို့ဆရာဘာကလည်းဒီကစားပြီးရှင်းပြခြင်းလဲ
ပထမဆုံးတစ်ချက်ကဒီကိုဗစ်ကာကွယ်ဆေးကိုတတ်နိုင်လို့ရှင်ထိုးကြပါထိုးလို့ရတဲ့အခွင့်အရေးရှိလို့ရှင်လည်းထိုးပါပေါ့နော်အဲနောက်တစ်ခုကတော့ထိုးလို့ရတဲ့အခွင့်အရေးရှိတဲ့အချိန်မှာလည်းထိုးလို့မရသေးတဲ့လူတွေကိုလည်းအခွင့်အရေးကိုပေးပါပေါ့လေဆိုတော့လွန်ခဲ့တဲ့ကြာလပတိနေ့ကနေကြူပါတယ်ဒီဝေးချုံမှာလည်းထွက်လာပါတယ် vaccine equity မရှိတဲ့ကိစ္စကိုပြောတာပေါ့နော
်ဟုတ်ကဲ့ညီညီမျှမျှမရကြတာပေါ့နော
်ကဲတရားနဲ့တရားညီညီလူညလူမရတာပေါ့ဆိုတော့အဓိကကတော့ပမာပြူပြောတာမဟုတ်ပါဘူးကျွန်တော်ဒီ US နိုင်ငံမှာတတိယဒိုးစီထိုးကြမယ်ဆိုပြီးတော့ဖြစ်လာနိုင်တဲ့အုပ်စုကဒီ September လောက်မှာဖြစ်မယ်ဆိုပြီးထွက်လာခြင်းမှာ WHO ကနေစာတန်းတစ်စောင်စာလေးတစ်စောင်ထွက်လာတာပေါ့လေအာကျွန်တော်စဉ်းစားမိတော့ပမာပြူတော့လည်းအကျုံးဝင်တယ်လို့ပေါ့လေပါလေဆိုတော့ဒီ vaccine US မှာအခုတတိယသလုံးကိုထိုးလို့ရမယ်အခွင့်အလမ်းကြီးရှိနေတဲ့အချိန်မှာတခြားနိုင်ငံပေါင်းမြောက်များစွာမှာ 1% နဲ့4% လောက်ပဲထိုးခဲ့ရတဲ့ country တွေရှိပါတယ်တဲ့ဆိုတော့ example ပြောသွားတာကတော့ US မှာထိုးလို့ရရင်တောင်မှပေါ့ဒီ delta ဆိုတဲ့ပမာနိုင်ငံမှာအခုဖြစ်ခဲ့တဲ့တကမ္ဘာလုံးမှာအခုလက်ရှိဖြစ်နေတဲ့မျိုးပွားပေါ့နော်အိန္ဒိယမှာစလာတဲ့အချိန်တုန်းကဖြစ်လာတဲ့အချိန်မှာအိန္ဒိယနိုင်ငံမှာ 4% ပဲ vaccine ထိုးလာ rate ရှိပါတယ် vaccine ထိုးဖို့96ရာခိုင်နှုန်းလိုနေတဲ့အချိန်မှာ delta ပေါ်လာပြီးတော့အဲ့ဒီစပေါ်တဲ့အချိန်မှာပေါ့ US မှာ delta ဆိုတာ 0% ပါဒါပေမဲ့ဒီနေ့ဒီအချိန်ကျွန်တော်တို့ US မှာ99.9% delta ဖြစ်နေပါပြီဆိုတော့ US မှာလည်းကျွန်တော်တို့ another wave နေတက်လာတော့ဆိုတော့သူပြောချင်တဲ့သဘောကတကယ်လို့သုံးခုထိုးတာတကယ်ရောလိုသလားမလိုအပ်ဖ ೇನೆ ထိုးနေမယ့်အစားတချို့လူတွေပြောတာပါနော်ဟိုမထိုးရသေးတဲ့လူစားအမြောက်အများရှိပါတယ်ကျွန်တော်တို့ဒီဗမာနိုင်ငံမှာဆိုကျွန်တော်ထင်ပါတယ်တိရခိုင်တုံးကနေ၄00ခိုင်တုံးကဗမာနိုင်ငံမှာအဲ့လောက်ပဲရှိမှာပါဒီနေ့ဒီချိန်ထိရကျွန်တော်တို့အခုလိုမျိုးဒီ vaccine ကိုရနိုင်တဲ့အခွင့်အရေးရှိတဲ့လူစားတွေဟိုနောက်တစ်ခုကငွေကြေးတက်နိုင်တဲ့လူရန်းစားတွေကအိန္ဒိယဆေးနှလုံးထိုးပြီးသွားလို့ရှိရင်အခုချိန်မှာတရုတ်ဆေးရလို့ရှိရင်ထိုးစရာမလိုပါဘူးအိန္ဒိယဆေးနှလုံးကလည်း protection ပေးထားပြီးသားဖြစ်ပါတယ်ပုံနည်းတူစွာပဲတရုတ်ဆေးနှလုံးထိုးထားပြီးတဲ့တော့တရုတ်ဆေးနောက်ထပ်နှလုံးထိုးလို့လည်းပိုပြီးတော့ကောင်းလာမယ်ဆိုတဲ့ data ဆိုတာဒီနေ့ဒီချိန်ကြီးမရှိသေးပါဘူးဆိုတော့သူကပြောချင်တာတော့ဒီ US လူတွေကိုပြောချင်တာပါအဓိက vaccine တွေကိုတခြားနိုင်ငံတွေကိုပြူပါပေါ့လေအများကြီးအကျိုးအမြတ်ဖြစ်ထုံးမယ်တခြားနိုင်ငံတွေမှာဒီရောဂါထိန်းနိုင်မှသာမင်းအဲ့ဒီနိုင်ငံတွေကနေတစ်ဆင့် example ကတော့အိန္ဒိယမှာကျွန်တော်မထိနိုင်တဲ့အတွက်ကြောင့် delta ဆိုတဲ့ဟာအခုချိန်မှာတကဘာလုံးကိုပြတ်သွားတယ်ပေါ့လေဆိုတော့ delta ဆိုတာဒါသိတဲ့အပိုင်းမှာနောက်နှစ်ဒီမှာလာဒီမှာတခြားသောမျိုးကွဲတွေရောဖြစ်လာနိုင်သေးလားဒီလိုမျိုးပေါ့ vaccine ထိုးတာနည်းနည်းလေးရထားတဲ့ country တွေအနေနဲ့တစ်ဆင့်ဒါမျိုးပေါ်လာလို့ရှိရင်ပြတ်ပါပဲဆိုတော့အဲ့ဒါကိုဆိုလို့
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဒီကာကွယ်ဆေးထိုးနေတဲ့အနေထားမှာပေါ့နော်အခုတချို့ကလည်းဒီရောဂါဖြစ်ပြီးမှသူတို့အတွက်ဆိုရင်ရောဆရာဘလို့အကြံပေးက
ြဒီအဖြေကပေါ့နော်ကျွန်တော်နှစ်လလောက်ဆိုတော့ပေးစီချာချာဖြေနိုင်တဲ့အနေအထားတစ်ခုရှိမှာပေါ့အခုလက်ရှိမှာအနေအထားရပြောတာပေါ့နော်ယောဂါရထားပြီးတဲ့လူနာတယောက်ကနောက်ထပ်တစ်ချိန်ယောဂါပြန်ဖြစ်နိုင်တာဆိုဖြစ်နိုင်ပါတယ်ဒါပေမဲ့လည်းဖြစ်ဖို့ချန်စာတော့တော်တော်လေးတော့နည်းပါတယ်အခုလက်ရှိအနေအထားကကျွန်တော်တို့ဒီ US CDC ပေါ့နော်ဌာနကနေရော6လနေတစ်နှစ်အတွင်းတော့လုံးဝဖြစ်နိုင်ဖို့ချန်ဆိုတာတော်တော်လေးတော့နည်းပါတယ်3လဆိုတာတော့တေချာတဲ့လောက်ကိုနောက်ထပ်ပြောရတာပြန်ဖြစ်ဘူးဆိုတာတော့တေချာတယ်အဲ့ဒါကိုပေါ်မှာမူတည်ပြီးတော့အခုလက်ရှိအနေအထားမှာဒုနာတယောက်ကကိုဗစ်ရလိုက်တယ်သူကဗက်ဆင်းလိုပါတယ်ဘယ်တော့လိုတယ်ဒေါ်လာလက်လက်တော့ဗက်ဆင်းမလိုသေးပါဘူးနှစ်ပိုင်းရှိပါတယ်နံပါတ်1တစ်ချက်ကသူဒီဖြစ်လာတဲ့ယောဂပိုးပေါ့နော်ကျွန်တော်အခု example ပြောရဆိုတော့အရန် hot topic ဖြစ်တဲ့ delta ဖြစ်နေလို့ရှိရင်သူ community တွေကိုပြန်သွားရပေါ့နော်ဒီ delta ပဲသူပြန်တွေးပါဆိုရင်ဒီ delta တော့သူမရဘူးဘာလို့လဲဆိုတော့သူ့ကိုယ်ခန္ဓာထဲမှာဒီယောဂါကိုတိုက်ချုပ်နိုင်တဲ့ antibody ဆိုတော့တဘာဝအဖြစ်ပေါ်လာပြီးဖြစ်နေဒါပေမဲ့ဒီ community ထဲမှာနောက်ထပ်ပိုးတစ်ကောင်ထပ်ပြီးတော့ဖြစ်နိုင်သေးလားဆိုတော့တော်ယုံတန်ယုံတော့မဖြစ်လာနိုင်သေးပါဘူးဒီနေ့ဒီချိန်ဒီတစ်ကဘာလုံးထဲမှာ delta နဲ့ gamma နှစ်ကောင်တစ်ခါတည်းတန်းပြီးတော့ပေါ်လာတယ်ဆိုတော့မရှိပါဘူးဆိုတော့ဒီလိုမျိုးတစ်ခုတစ်ခုချင်းစီပေါ်လာတယ်ပေါ့လေဒါအားကြောင့်သူကပြောတာချင်းချင်းကြီးတော့ထိုးစရာတော့မလိုပါဘူးတကယ်လို့ထိုးမယ်ဆိုရင်လည်းဒါကတော့ဒီ US မှာရှိတဲ့ Messenger RNA လို့သုံးတာပေါ့နော်တစ်လုံးပဲထိုးလို့ရှိရင်လုံလောက်ပါတယ်ဒါကတော့ US မှာရှိတဲ့ vaccine တစ်ခုပဲပြောတာပါ Pfizer နဲ့ဟိုပေါ့နော
် Moderna
Moderna ကအဲ့နှစ်ခုပဲကျွန်တော်အဓိကပြောတာပါကျန်တဲ့ဟာတော့ကျွန်တော်တို့မှ data မရှိတဲ့အတွက်ကြောင့်ပြောလို့မရပါဘူးဆိုတော့နောက်တစ်ခါကျွန်တော် save တစ်လုံးထပ်ပြီးတော့ save ဖြစ်တယ်နောက်တစ်ချက်ကအရင်တော့ vaccine ထိုးထားပြီးတဲ့လူ အခုပြန်ဖြစ်တယ်နောက်ထပ်တစ်လုံးထိုးအောင်လို့သူတို့ကတော့ဒီနေ့ဒီချိန်မှာထိုးစရာမလိုတော့ပါဘူး။ဘာဖြစ်လို့လဲဆိုတော့ကိုက fully vaccinated ဖြစ်သွားပြီဖြစ်တဲ့အတွက်ကြောင့်
ဟုတ်ကဲ့ဆရာရေအခုဒီမြန်မာပြည်မှာထိုးနေရတဲ့ကာကွယ်ဆေးကတော့ဆရာကနကပြောသလိုပဲအမေရိကန်မှာထိုးတဲ့ကာကွယ်ဆေးနဲ့မတူတဲ့အခါကျတော့အဲ့ဒီအပေါ်မှာရောဒီအနေထားက
ကျွန်တော်ထင်တာပြောတာပေါ့နော်ဥပမာအိန္ဒိယဆေးလို့ခေါ်တဲ့ကိုဗစ်ဆေးကတော့တော်တော်လေးတော့ဆင်တယ်ဗျကြော်လေ spike protein antibody ကိုထုတ်ပေးရဆိုတော့တိတ်တော့ပွာချမှုမရှိဘူးလို့ထင်တယ်ဒါပေမဲ့လည်းအခုလက်ရှိဘာမှ data ရှိတော့ကျွန်တော်တို့ပြောရပါတော့ဒီကုတ်ဆေးရတော့နည်းနည်းလေးသမယိုးကျနီလန်နဲ့ထုတ်ထားတဲ့ဆေးဖြစ်တဲ့အတွက်ကြောင့်နည်းနည်းပွာချမှုတော့ရှိကျင်တော့ရှိမယ်လို့ထင်တယ်ဒီလိုမျိုးဒီ antibody ထွက်လာတဲ့အပိုင်းပေါ့နော်ဘယ်လိုလူတွေကို protection လုပ်နိုင်မလဲဟု
တ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီကဝက်ဆေးနဲ့ပတ်သက်ပြီးတော့
အထူးသဖြင့်ပေါ့ခုဆိုလို့ရှိရင်ပမာနိုင်ငံမှာမြို့တွေမှာတော့ဒီ covid ဖြစ်တာကတော့ကြာသွားပါပြီဒါဒါကဘာလို့လဲဒီလိုပတ်တံပဲရှိတာပါဒါပေမဲ့လေအဲ့ရနေတစ်စင်တခြားသောအရက်တွေကိုစပြီးတော့ကူးတယ်ကျွန်တော်တို့နယူးယောက်ပြီးလို့ရှိရင်အနီးအနားမှာရှိတဲ့မြို့တေးလေးတွေကိုတစ်စင်ကူးရတာပေါ့နော်ဆိုတော့ကျွန်တော်ထင်ပါတယ်ပုံမှန်နိုင်ငံမှာဒီနေ့ဒီချိန်မှာလည်းနယ်ဒီမှာလည်းစပြီးတော့ပုံမြို့ရွာကြီးရွာလေးတွေမှာစပြီးတော့ဖြည့်စီဖြစ်လာပြီလို့ထင်ပါတယ်ပါဆိုလို့ကျွန်တော်လည်းဆိုတော့နယ်ဒီမှာလည်းဒီကာကွယ်ဆေးကိုထိုးပါရတဲ့အခွင့်အရေးထိုးကြပါဒီလိုထိုးခြင်းအပြင်မိမိရဲ့မိသားစုကိုပိုကာကွယ်ပေးနိုင်တယ်ပိုကျန်းမာမှာကွာဒီတော့ဦးစည်းဆိုရင်မိတဲအစုကိုအကြီးကိုကွာကိုယ်တိုင်လုပ်ပေးလို့ရမယ်အခွင့်အရေးရှိတာပေါ့နော်ဒါမှမဟုတ်လည်းအိမ်တော်ဦးစည်းမဟုတ်ရင်တော့မှလည်းကိုယ့်အိမ်မှာရှိတဲ့အဖိုးအွားတွေဥလေးတွေအတော်တွေဆိုတာလည်းရှိတာပေါ့ဒါကြောင့်မို့ကျွန်တော်ပြောချင်တာကခုနပထမပြောသလိုပဲပေါ့မျိုးတွေမှာသုံးလုံးထုံးနေကြမယ်အစားပေးခြေရွာမှာရှိတဲ့လူဒန်းစားတွေကိုအစင်ခြေပုံးရက်ွက်မှာရှိတဲ့လူဒန်းစားတွေကိုပေးပါသူတို့မှာယောဂမဖြစ်မှမျိုးကိုလည်းပြန်ပြီးပူတာပါကျွန်တော်တို့ကိုယ်တိုင်ကြုံပြီးသားပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ